ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာအကဲခတ်လို့ရတဲ့အကြောင်းကုလသမဂ္ဂအစိုးရရဲ့ရှိတယောက်ကပြောဆိုလိုက်ပါတယ်ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်နေချိန်မှာပဲအကဲခတ်ခွင့်ပြုဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါစီစဉ်နဲ့ပတ်သက်လို့ပုံမသိရှိလို့ကြောင်းနဲ့တတလောဆောင်ရွက်ထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေးလာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းလဲတက္ကသိုလ်မြို့တော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့တတလောကော့ကစ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာတိတ်နေချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးစိုးရိမ်မှုတွေကြောင့်ခံမှန်းကြီးဒုက္ခသည်တွေတိတ်လောက်ကိုဖာရှာချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေကြတာပါ။ဒါမှမဟုတ်မုန်တိုင်းတင်နေတဲ့အန်ဒီယရှိရဲ့ကျွမ်းကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးလှူရှာမှုအဖွဲ့အကူအညီပေးအဖွဲ့စီကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားကြပါရဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်နေရရင်ပြန်ပို့ရေးမြန်မာစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်နေပဲဖြစ်နေချိန်မှာပဲပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါရဲ့2019ခုနှစ်ထဲမှာတော့ရခိုင်ပြည်နယ်ကလူညွန့်ကိစ္စကနေကိုစီးနင်းတက်ခတ်ခဲ့ ARS တွေဝင်ကြဆွေအောင်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညွန့်တပ်ဖွဲ့ရဲ့စစ်စင်ရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာစိုးရကတော့ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေကိုတရားလက်မှတ်ရေးထိုးထားပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေကအခြေခံအခွင့်အရေးနဲ့လူညွန့်ရေးအတွက်ဆွေးနွေးမှုတွေနဲ့အတူနေရပြန်ဖို့ရေးအစီအစဉ်တွေလည်းအထမမြောက်ပဲဖြစ်နေတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြစ်ပို့ထားပါတယ်။